ပါကစ္စတန်လွှတ်တော်ယူကော့ပွဲတွေမှာအီမရန်ခန်ရဲ့ပါတီအနိုင်ရကြောင်းယူကော့ပွဲတောင်းရှိသူတွေကြေညာလိုက်ပြီးတဲ့နောက်နာမည်ကျော်ခရစ်ကတ်ကစားသမားဟောင်းကနေနိုင်ငံရေးသမားဖြစ်လာသူအီမရန်ခန်အနေနဲ့ညမောဆွေရတရားဖွဲ့ဖို့စလုပ်ရတော့မှာဖြစ်ပါတယ်။ခန်ရဲ့ PDI ခေါ် Tariq E Insaf ပါတီဟာယူကော့ပွဲမှာအောက်လွှတ်တော်အမတ်နေရာ269နေရာတွေက116နေရာကိုအနိုင်ရပေမဲ့အမတ်နေရာအများစုကိုပြက်ပြက်သားသားအနိုင်မရတာကြောင့်ညမောဆွေရဖွဲ့ဖို့လိုရမှာပါ။အဖမ်းခံထားရတဲ့ဝန်ကြီးချုပ်ဟောင်းနဝဲဆရီဖ်ရဲ့ညီဖြစ်သူရှဘားဆရီဖ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်က64နေရာအနိုင်ရပြီးကွယ်လွန်သူပါကစ္စတန်ဝန်ကြီးချုပ်ဟောင်းဘနာဇီယာဘူတိုတမရဟောင်းအစစ်အလီဇာဒါရီတို့ရဲ့ဒူဝီသောသားဖြစ်သူဘီလာဝါဘူတိုဇာဒါရီဦးဆောင်တဲ့ပါကစ္စတန်ပြည်သူပါတီက39နေရာအနိုင်ရပါတယ်။ခန်းရဲ့ပါတီအနိုင်ရတာဟာစစ်တပ်နဲ့ထောက်လှမ်းရေးအဖွဲ့ကသူ့ဘက်ကနေဘက်လိုက်ပါဝင်လှုပ်ဆောင်ပေးပြီးမတမာမှုတွေအကြီးအကျယ်ရှိတယ်လို့သူရဲ့တိုက်ခန့်တွေနဲ့လူအခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုပါတယ်။ခန်းကတော့အဲ့ဒီဆွဆွဲချက်တွေကိုပယ်ချပြီးဒီရွေးကောက်ပွဲဟာနိုင်ငံရဲ့82နှစ်ကြာသမိုင်းကြောင်းမှာပွင့်လင်းမြင့်သာမှုအစီအစဉ်ရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကုလသမဂ္ဂနဲ့အမေရိကန်နိုင်ငံသားရေးဌာနတို့ကရွေးကောက်ပွဲနဲ့ပတ်သက်လို့ပါကစ္စတန်လူထုကိုချီးကျူးပြောဆိုကြပေမဲ့ရွေးကောက်ပွဲမဲဆွယ်စီရင်ရေးကာလမမျှတတဲ့ခြေနေတွေအပေါ်မှာတော့ထောက်ပြဝေဖန်ကြပါတယ်။